ဗစနိုင်ငံမှာတော့ရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးတော့ရုရှားပြည်သူတွေလည်းမဲယုံတွေကိုတွားရောက်မဲပေးနေကြပါတယ်ဒီရွေးကောက်ပွဲမှာလည်းရှိသမ္မတဗလာဒီမီယာပူတင်မဲ့အနိုင်ရပြီးသမ္မတအဖြစ်ဆက်ရှိသွားဖို့တည်ကြတော့လည်းရှိနေပါတယ်ဒီရွေးကောက်ပွဲမှာမစ္စတာပူတင်နဲ့အပြိုင်ကိုယ်စားလှောင်း9ရက်ဝင်ပြိုင်ကြပြီမဲ့ဘယ်သူကမှတော့မစ္စတာပူတင်ရဲ့သမ္မတနေရာကိုယူနိုင်လောက်တဲ့အထိစိန်ခေါ်နိုင်တဲ့အနေထားတော့မရှိကြပါဘူးသမ္မတပူတင်အနေနဲ့မဲယူအတွက်ရာဂိုင်းလုံး90ကျော်ရရှိလိမ့်မယ်လို့ခန့်မှန်းနေကြပြီးတော့သူ့ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတော့90ရာဂိုင်းလုံးလောက်ရမယ်လို့မျှော်လင့်နေပါတယ်ဒီကောက်ဘွက်ကိုရုရှားနိုင်ငံသား109တန်းတွေက109တန်းမဲပေးဖို့မှတ်ပုံတင်ထားပြီးတော့ဆိုးရပိုင်းလူလူစစ်တမ်းကောက်ယူမှုအရာတော့မဲဆန္ဒရှင်87ရာဂိုင်းလုံးလောက်မဲပေးကြလိမ့်မယ်လို့ခန့်မှန်းပါတယ်ဒါမဲ့လည်းရုရှားနိုင်ငံကဆိုးရမုတ်တဲ့လီဘာဒါသူရီနောက်အဖွဲ့ကပြီးခဲ့တဲ့ဒသမလမှာကောက်ယူခဲ့တဲ့လူလူစစ်တမ်းမှာတော့မဲဆန္ဒရှင်58ရာဂိုင်းလုံးဒီရွေးကောက်ဘွက်ကိုသပိတ်မောက်ဖို့စီစဉ်ထားတယ်လို့ဖော်ပြနေပါတယ်သမ္မတပူတင်ရဲ့အဓိကပြိုင်ဘက်တိုက်ခိုက်ကောင်းဆောင်အလက်ဆီနဗယ်နီကိုတော့ဒီဇင်ဘာလတုန်းကငွေကြေးအလွဲသုံးစားပြုလုပ်မှုနဲ့ပြစ်ဒဏ်ချမှတ်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပဲနဗောင်နီကတော့သူ့ကိုဒီလိုပြစ်ဒဏ်ချမှတ်တာဟာရွေးကောက်ပွဲမှာသူမပြိုင်နိုင်အောင်နိုင်ငံရေးအရာရည်ရွယ်ချက်ရှိလုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ